မင်္ဂလာပါခင်ဗျာဒီနေ့ထဲလေးလိုက်စီစဉ်မှာတော့ဒီပြည်ရင်ပြောင်းလဲရေးနဲ့လူမှန်နေရာမှာဖြည့်ရေးကိုဆွေးနွေးသွားမှာဖြစ်ပါတယ်တမရဦးဝင်းညင်းကတော့ဒီကြံနှစ်တခုမင်္ဂလာမှာပြည်ရင်ပြောင်းလဲရေးအစီအစဉ်တွေကိုအချုပ်ချာအာဏာရဲ့မူလပိုင်ရှင်ဖြစ်တဲ့ပြည်သူလူထုနဲ့နှိစက်တဲ့အောက်ခြေကဆမယ်ဆိုပြီးပြောသွားပါတယ်ဒီပြည်ရင်ပြောင်းလဲမှုတွေနဲ့အံဝင်တဲ့သူတွေကိုလည်းအရေးသွေးရှိတဲ့သူတွေနဲ့အစားထိုးသွားမယ်ဆိုပြီးတော့ပြောသွားပါတယ်ဆိုတော့ကျွန်တော်ဒီပင်နိုင်ဆွေးနွေးမဲ့ပုံကိုယ်တွေလေလေလိုင်းမမရောက်နေပါပြီသတင်းစာဆရာဦးစီအောင်မြင့်နိုင်ငံရေးအကဲကဥအောင်သူငယ်တို့ပင်နိုင်ဆွေးနွေးသွားကြမှာဖြစ်ပါတယ်ဆိုတော့ကျွန်တော်ဒီပင်နိုင်ဆွေးနွေးမဲ့ပုံကိုယ်ရဲ့သဘောထားလေးကိုအရင်ဆုံးကျွန်တော်ဆွေးနွေးစေချင်ပါတယ်အရင်ဆုံးဆရာဦးစီအောင်မြင့်ဆွေးနွေးပေးပါဦးခင်ဗျာကျွန်တော်ဒီလိုအစိုးရအုပ်ချုပ်မှုပြုရင်ပြောင်းလဲရေးမှာလူမှန်နေရာမှာဖြစ်ဖို့ဆိုရင်လက်တလုံးမှာဘယ်နေရာတွေမှာများအထူးကလုံနေမလဲဆိုတော့အရင်ဆုံးဟိုရေဝရာအဖြစ်သုံးသပ်ပေးပါလားဆရာဟုတ်ပြီလ
ောက်တယ်ကျွန်တော်ရဲ့ဒီကောင်းမှာတော့ဟုတ်တယ်လို့ဒီဒီအချက်တွေဒီတိုင်းတွေလို့ဒီပြောထားတာတော့ကျွန်တော်မသိရဘူး။အဲဒါပေမဲ့ဒီပြောင်းလဲရေးဆိုတဲ့ဥစ္စာကအရင်ကရှိခဲ့ဘူးတဲ့အုပ်ချုပ်ရေးစနစ်နဲ့ရဲဘုံကတော့အစ်တားရမတူတဲ့ပုံစံမျိုးကိုကျွန်တော်ကနားလည်တယ်လေ။ဒါလည်းတော့အခုလက်ရှိအစိုးရပြောင်းလဲဒီလိုခံစားတာကိုကျွန်တော်တွေ့ရတာမျိုးအခုလုံးကိုခြုံပြီးနဲ့ကြည့်လိုက်ရင်မပြောင်းဘူးပေါ့နော်။မပြောင်းဘူးဆိုတဲ့ဟာမျိုးကြီးပြနေရတယ်။ဒါအစ်တားရမပြောင်းဘူးဆိုတဲ့သဘောပါ။
โอเคဥအောင်သူငင်းရှိနေပါတယ်ဆိုတော့ကိုအောင်သူငင်းရဲ့သဘောထားလည်းပြောပါအောင်ခင်ဗျာကျွန်တော်လက်တလုံးမှာရေဝီရသုံးသက်ကြည့်မယ်ဆိုရင်ဒီအစိုးရအုပ်ချုပ်မှုပြုရင်ပြောင်းလဲရေးမှာလူမနေရမှာဖြစ်ဖို့ဆိုရင်ဘယ်ပိုင်းနေမှာအဓိကပြင်ဆင်ရလုံးနေသလဲ
ဟုတ်ကဲ့ဟိုအထူးသဖြင့်တော့ဒီကျွန်တော်တို့အစိုးရအဖွဲ့ဟိုအစိုးရအဖွဲ့ဆိုတာတော့လက်ရှိဝန်ကြီးတွေနဲ့လည်းပတ်သက်တာပေါ့နော်ဆိုတော့ဒီဝန်ကြီးတွေဘက်မှာလည်းကြီးလိုက်လို့ရှိရင်ဟိုဝန်ကြီးဌာနတွေပေါင်းလိုက်တဲ့အခါကျတော့ကျွန်တော်ထင်တယ်အလုပ်မနိုင်မနှင်းဖြစ်နေတဲ့အပိုင်းမျိုးတွေတွေ့ရပါတယ်ဆိုတော့အဲ့ဒီဘက်မှာလည်းလိုအပ်ရင်ဒုဝန်ကြီးတွေဖြစ်ဖြစ်ဝန်ကြီးတွေဖြစ်ဖြစ်ပြန်ဖြည့်နိုင်တဲ့အနေအထားမျိုးတွေရှိတယ်လို့ကျွန်တော်သုံးသပ်ပါတယ်နောက်တစ်ခုကကျတော့ဝန်ထမ်းတွေအပိုင်းဖြစ်ပါတယ်ဒီဝန်ထမ်းတွေရဲ့ပြုရင်ပြောင်းလဲရေးကိစ္စလည်းလိုအပ်ပါတယ်အဲ့တော့အထူးသဖြင့်တော့ဒီ NLD အစိုးရတက်လာပြီးတဲ့နောက်ပိုင်းမှာပြီးခဲ့တဲ့နှစ်ဇူလိုင်လလောက်ကကျွန်တော်တို့ဒီ Civil Service Reform Strategy ပေါ့နော်ဒီအရပ်ကဒီကျွန်တော်တို့ဝန်ထမ်းတွေပြုရင်ပြောင်းလဲရေးမဟာဗျူဟာဆိုတာဒီအစိုးရကိုယ်တိုင်ကထုတ်ပြန်ခဲ့တာရှိပါတယ်ဆိုတော့အဲ့တော့အခုကာလမှာဆိုရင်ကျွန်တော်တို့ကိုလကာလဖြစ်လာပြီကိုလကျော်ကြာလာတဲ့နောက်ပိုင်းမှာဒီပြည်ပြောင်းလဲရေးမဟာဗျူဟာကဘယ်လောက်ထိကြီးရောက်တယ်လဲဘာတွေလိုအပ်ချက်ရှိတယ်လဲကျွန်တော်ထင်တယ်ပြန်သုံးသပ်ဖို့အချိန်ကျပြီလို့ကျွန်တော်ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကောညင်းကျေးဇူးပါဆိုတော့ဒီတမန်ဦးဝင်းမြင့်ရဲ့မိန်ကုန်းထဲမှာတော့ဒီပြည်ပြောင်းလဲမှုနဲ့အံဝင်တဲ့သူတွေရှိနေတယ်ဆိုတော့ဟိုလက်ခံအတိအမှတ်ပြုပြီးပြောသွားပါတယ်ဆိုတော့အပြောင်းလဲတွေထင်သလောက်ခီးမပေါရတာလူနဲ့ပိုဆိုင်နေသလားဒါမှမဟုတ်အစိုးရမူတွေကောင်းမယ်လူတွေမကောင်းလို့ဖြစ်ရတာလို့များရုပ်ရည်ကောက်ချက်ချနိုင်သလားဆရာဦးစီစုအောင်မြင့်ဆွေးနွေးပေးပါအောင်ခင်ဗျာ
ဟဲ့ဒီဥစ္စာတွေပတ်သက်ရင်ခေါင်းတော်ကပြောလို့ကပတ်ရှိတယ်တပိုင်းကတော့ဟုတ်တယ်တချို့တော့ဝင်ခလာဒီမှာအထက်ကမူချပေးတဲ့ဒီမှာကလဲချော်နေတာလည်းရှိတယ်အချို့နေရာတွေမှာကျတော့အဲ့လိုမဟုတ်ဘူးမူချပေးတာကောင်းနေတယ်လက်တွေ့အောက်ခြေမှာကျတော့အစိုးရကကျွန်တော်စကားပြောနေတာပြတ်သွားတယ်အဲ့ဒါပါလဲဆိုတော့အရင်ရန်ကြားဟောင်းကြီးနဲ့အလုပ်လုပ်ရတာလေဒီရန်ကြားဟောင်းကြီးကဒီမှာနေရမှာလားဆိုတော့အဲ့ဒါလုံးဝမမှန်ဘူးဘာဖြစ်လို့လဲဆိုတော့အရင်ကကသူရဲ့ဦးဌာနအကုန်လုံးရဲ့ဒီထိတ်တိုင်းအရာရှိနေရာတွေအကုန်လုံးကိုတော်တော်ကနေပြီးတော့မှဟိုရှိပြောင်းမှုတော့မှအဲတာဝန်ယူနေတဲ့စိတ်ကိုချက်လုံးခဲ့တယ်တော်တော်လည်းမှားတဲ့ကိစ္စအဲ့တော့ဒီတော်တော်ကအရာရှိတွေကသူတောင်းချင်မှုမရှိတဲ့ဒီ level ကိုလာပြီးတော့မှတာဝန်ယူရတယ်အဲ့ဒါလည်းစားတယ်အဲ့ဒီလိုစားပြီးတော့မှနောက်ပိုင်းဒီဒီဟိုကြာလာပြီဖြစ်စီအဲဒီနေ့မှာအစားကြလာပြီတဲ့ခါကျတော့လောကမိကြရတဲ့ဟာဒီမှာသူမကြွနေဘူးအဲ့လိုမျိုးဖြစ်နေတဲ့တက္ကလာဒပိုင်းကြီးတယ်။နောက်တစ်ပိုင်းကြတဲ့ခါကျတော့ဒီလိုမျိုးမကြွနေမကဘူး။လက်ရှိအကောင့်တွေပေါ်တဲ့လုပ်ငန်းတွေနဲ့အပ်သက်ပြီးတော့မှဟိုဘာခေါ်လဲဆိုတော့ဒီအဂရီကလ်ချာဟုတ်ဒီပိုင်းနဲ့သူရရင်ပါခဲ့တယ်။အဲ့ဒီဥစ္စာနဲ့အဲ့လိုမျိုးဖြစ်တဲ့ခါကျတော့ဒီကောင်တော့လောကမိခါကျတော့ဘာအကောင့်တွေမပေါ်ဘူး။အဲ့လိုကိစ္စတွေလည်းအများကြီးပဲအဲ့လိုတွေရှိတယ်။ဒီတဲ့ခါကျတော့အစိုးရကကြေဆဲဒီကြောင့်လေအဝင်ပေါ်ရတဲ့ဒီဖြစ်လာအောင်လုပ်မယ်ဆိုရင်ဘယ်လိုလုပ်လို့ရမလဲတော့မထင်ဘူးသင်္ချာတို့ကြည့်ဖို့လိုတယ်ဘယ်အပိုင်းကပို့ပြီးတော့အရေးကြီးတယ်လဲပေါ့နော်အဲ့ဒီအရေးကြီးတဲ့အပိုင်းတွေကိုသင်္ချာကြည့်ပြီးတော့မှလူလဲတာနောက်ပြီးတော့ဒီကြေဆဲရှိသလားဒီပုံစံနေရာမှာအစားထိုးပြောင်းနေနိုင်သလားအဲ့ဒါမျိုးစဉ်းစားကြည့်နေတဲ့ချက်ပြီးတော့မှလုံးမအကောင့်ထဲပုံနိုင်လဲမလို့ထင်ပါလေ
ဟုတ်ကဲ့ကိုအောင်သူညင်းရောခင်ဗျာကျွန်တော်ဒီမှာအပြောင်းလဲတွေဟိုထင်သလောက်မဖြစ်တဲ့ကိစ္စတွေမှာဟိုမူနဲ့ဆိုင်လူနဲ့ပို့ပြီးဆိုင်နေသလား
ကျွန်တော်ထင်တာတော့ဟိုနှစ်ခုစလုံးနဲ့ဆိုင်တယ်လို့ထင်ပါတယ်ဆိုတော့ဘာဖြစ်လို့လဲဆိုတော့အခုလက်ရှိဝန်ကြီးတွေကဟို န်အဒီအစိုးရသိပြီးတက်လာပြီးတဲ့နောက်ပိုင်းမှာဟိုအသိခန့်လိုက်တဲ့အနေအထားမျိုးပေါ့နော်ဆိုတော့အဲ့တော့ဒီဝန်ကြီးတွေကဘယ်လိုမူဝါဒတွေချပေးသလဲပေါ့ဆိုတော့ဒါနဲ့ပတ်သက်လို့လည်းကျွန်တော်တို့ဟိုသေချာတော့မသိရဘူးခင်ဗျအဲ့တော့နောက်တစ်ခုကကျတော့ဒီချပေးတဲ့မူတွေကိုအောက်ခြေအကောင့်ထဲမဖော်တာလားဒါမှမဟုတ်လို့ရှိရင်ကျွန်တော်တို့ဒီအောက်ခြေအကောင့်ထဲဖော်ဖို့အတွက်ကိုကျွန်တော်တို့ဘာခက်ခဲနေရှိသလဲပေါ့နော်ဆိုတော့ဒါတွေကိုသေချာပြန်ကြည့်ဖို့တော့လိုမယ်လို့ထင်ပါတယ်အဲ့တော့ခုနကျွန်တော်ပြောဆိုပဲဒီဒီဝန်ထမ်းတွေနဲ့ပတ်သက်လို့ပြည်ပြင်ပြောင်းလဲရေးမဟာဗျူဟာမှာဟိုမူတွေတော့ချလိုက်ပါတယ်ဒါချလိုက်တဲ့မူတွေကတော့အခု6လကျော်လာတဲ့အထိပြောရမယ်ဆိုလို့ရှိရင်အခုကျွန်တော်တို့တွေ့နေရတာကအတော်လေးကိုမထီရောက်သေးတဲ့အနေအထားရှိတယ်လို့တော့ထင်ပါတယ
်ဟုတ်ကဲ့ကောင်းသူကြီးကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုံစံတွေလည်းရှိနေပါတယ်အရင်ဆုံးကတော့ဒီမြင်းမူမျိုးစကိုင်းတိုင်းမြင်းမူမျိုးကဒီဒေါက်တာတန်းတင့်ဖြစ်ပါတယ်ဒေါက်တာတန်းတင့်သဘောထားလဲဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့နိုင်ငံတော်သမ္မတအစ်စ်ကိုကျွန်တော်တို့ထောက်ခံပါတယ်အဲ reform ပြန်လုပ်ဖို့ဆိုလို့ရှိရင်တော့ဝန်ထမ်းအပါအလုံးအပိုင်းကိုကျွန်တော်တို့ပြုပြင်ရပါမယ်ခင်ဗျအဲလိုဆိုတော့ဝန်ထမ်းအလုံးဟာအဲ့ဒီတစ်ခါစားတော့အင်တန်ကြောက်ပါတယ်နောက်ပိုင်းဒုံရင်းဒုံရင်းပဲပြန်ဖြစ်တော့ပါဒီလူရဲလည်းအပေးယူရတားကြနေတော့ဘယ်နေရာတော့သွားနော်ပေးမှလို့ပုံမှန်လေးအတိုင်းသွားကြရပါတယ်အခုဘာတွေတိုးတက်ပြောင်းလဲရလဲဆိုပြီးတော့ခနဲ့ခံနေရပါဒီပေါ်များစွာတန်ဒီဘန္နာရီဖြုံးဒါရိုက်တာတွေဖြည့်ဆည်းခါလို့ကျွန်တော်လဲ1986တုန်းကစက်ပြက်ကိုပို့လုပ်ခဲ့ဥပါပဲဒီမီးတငါးကိုရှိတဲ့ဌာနမှာကျွန်တော်အဲပူဆောင်လုပ်ခဲ့ပါတယ်အဲ့ဒီမှာကျွန်တော်တို့ချုပ်တင်လူချုပ်နော်ထုတ်ကင်လူထုတ်ပို့သူအတားလုပ်တင်လုပ်ပြီးတော့အဲ့လိုလုံးလိုက်မှာကောင်းသွားတာအခုလဲအောက်ခြေထီလုံးမှာရပါအထက်ကနဲအောက်နဲ့ကမျှပြီးတော့စားနေကြတာပါဝန်ထမ်းတယောက်နော်လာကနေမမျှဘူးချမ်းသာနေရဆိုလို့ရှိရင်အာရီလိုက်စားမှုကော်မတီမှာခေါ်ယူပြီးစစ်ဆေးတယ်မှာ။ဒါမှမဟုတ်အာရီလိုက်စားမှုကော်မတီကိုအောက်ခြေမျိုးနယ်အစမ်းတီဖွဲ့စည်းပြီးတော့ပြည်သူတွေနဲ့နော်ပြည်သူတွေကနေတိုင်အောင်မျိုးနယ်ပြည်သူ့ခွင့်ရေးကာဝယ်ဆောင်ဆောင်မှုကော်မတီကိုလည်းအာရီလိုက်စားမှုကော်မတီအောက်မှာအဲကျွန်တော်ဖွဲ့စည်းပေးစီလိုပါတယ်ခင်ဗျာ။
ဟုတ်ကဲ့ဒေါက်တာသန်းတေးဆွေးနွေးချက်ကိုကျေးဇူးတင်ပါတယ်ခင်ဗျာကျွန်တော်တို့နောက်တူကတော့ဒီတရုတ်နိုင်ငံဒီရွှေလီမြို့ကကိုပညာပါကိုပညာရဲ့သဘောထားလည်းဆွေးနွေးနိုင်ပါတယ်ခင်ဗျာโอเคกูปัญญาจ้าล่ะไม่ดีครับ
ฮัลโหลโอเคโอเค
โอเคซื้อนี่รู้ได้ครับเนี่ยกูปัญญา
โอเคครับจนเราณีแล้วล่ะป่ะเนาะตําหน้าอูวินเนี่ยเมนคนเนี่ยมาจนเราโหไม่มีตลอดอ่ะดีเลเยอร์มีตึ้งในกิจสารเนี่ยปัดตัดไปแล้วจนเราပြောชินน่ะป่ะครับ
โอเคโอเคกูปัญญาပြောป่ะครับโอเค
อาจารย์เนี่ยมั้ยจนเราပြောมั้ยจนที่တဏှာဝိညာဉ်မိန့်ခွန်းဒီပြောရတဲ့အထက်မှာတော့ဒီလေယာမေကိစ္စလို့ပါမယ်ပြီးတော့မှဒီဝန်ထမ်းလာစာတိုးတဲ့ကိစ္စလည်းပါမယ်လို့ကျွန်တော်မှတ်မိတယ်လို့ပဲဆိုတော့နိုင်ငံတကာဒီတဏှာဝိညာဉ်အနေနဲ့ကျွန်တော်တို့ဟောနော်ဒီပြောင်းလဲရေးလုပ်တဲ့အချိန်မှာဒီကျွန်တော်ကကချင်တိုင်းလားတယောက်ဆိုတော့ကချင်လူမျိုးတယောက်ရဲ့အမြင်အနေနဲ့ပြောရမယ်ဆိုတော့ဒီနေ့ဒီကချင်ပြည်မှာဖြစ်နေတဲ့စစ်ပွဲနဲ့ပတ်သက်ပြီးတော့တဏှာဝိညာဉ်အနေနဲ့ဘာမှပြောမသွားဘူးပေါ့ဆိုတော့ဒီရတဲ့ကျွန်တော်တို့ပြီးသူကျွန်တော်အနေနဲ့ပေါ့နော်ကျွန်တော်ဒီပုတ်ကလေးကတူတယောက်အမြင်နဲ့ဒီပုံမှာမတင်မကြဖြစ်တာပေါ့ဆိုတော့ဒီရနဲ့ပတ်သက်ပြီးတော့မှသိပြီးတော့တမနာဝိမင်းမိန်ခေါ်ပါသိပြီးတော့တဘောမကြဘူးပေါ့ကျွန်တော်နေ
ဟုတ်ကဲ့ခင်ဗျာကိုပညာကျေးဇူးပါအာဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုဟိုစာရေးပေးပို့ထားတာတချို့လည်းရှိပါတယ် Facebook တွေ email တွေပေးပို့ထားတာပါတချို့ Facebook ကစာရေးကိုတော့မဆုမွန်ပဲဖတ်ပြပေးပါဦးခင်ဗျာ
ဟုတ်ကဲ့ပါရှင်မိုးညိုဆိုတဲ့အကောင့်ကနေပြီးတော့မြေရောင်းရှားအကြောင်းပြအလှူခံစားငွေပေးမှလုပ်ပေးတဲ့ရက်ကျေးအုပ်ချုပ်ရေးမှုများမျိုးနယ်အုပ်ချုပ်ရေးမှုများအရင်ဆုံးရှင်းအရေးယူပေးပါတဲ့နောက်တင်မဝင်းဆိုတဲ့အကောင့်ကလည်းလဲပါပြို့တဲ့အောက်ခြေအကြဆုံးစေရင်ကောင်းကနေစလဲပါပြို့ဆိုပြီးရေးထားပါတယ်ဝင်းမြတ်သူဆိုတဲ့အကောင့်ကလည်းအရေးကိုလဲထားတဲ့သူတော်တော်များများကစစ်ဆိုးရရဲ့ဘတ်တော်သားတွေလက်ယုံတွေတာကူးတွေမှုဘလို့မှရေရှည်အစင်မပြေပါဘူးတဲ့အမိတ်မှန်သမျှမတိမတာဖီဆန်ကြဆိုတော့ဘာလို့ကြမလဲတဲ့အောင်ကိုစန်းဆိုတဲ့အကောင့်ကတော့အမဝင်တဲ့သူတွေကိုဘလို့ပြုပြင်ပြောင်းလဲမှုလုပ်မှာလဲဝင်ကြီးတွေပဲပြောင်းလဲလုပ်မှာလားတူဒီမဟုတ်ဌာနဆိုင်ရာကဝန်ထမ်းတွေကိုအပြောင်းလဲလုပ်မှာလားဆိုပြီးရေးထားပါတယ်ကောင်လင်းဦးရေ
ဟုတ်ကဲ့ကျေးဇူးပါဆိုတော့ဒီတောထရှင်ရဲ့ဒီစာထဲမှာတော့ဒီအစိုးရရန်ရဲမှာခောက်ဟူးကျူးနေတဲ့သူတွေရှိနေလို့အပြောင်းလဲထင်တယ်လို့တိုးတက်မှုမရှိအောင်ထောက်ပြပါတယ်ဆောစောဒီဆရာဦးစီသူအောင်မြင်ရောကိုအောင်သူညင်းနဲ့ထောက်ပြပါတယ်ဒီမူပြောင်းရင်မဲ့လူမပြောင်းလို့ထင်တယ်လို့တိုးတက်မှုမရှိတဲ့အခြေအနေတွေရှိနေတာကို ဟိုပြောကြပါတယ်ဒါပေမဲ့တခုရှိတာဒီဟိုဒီအထူးသဖြင့်ပေါ့ဒီအရက်ဖက်အုပ်ချုပ်ရေးမှာအပေါ်ပိုင်းကမူအရတွေကဒီအကောင့်ထဲပေါ်ရတဲ့အောက်ခြေပိုင်းကိုဒီတက်ရောက်မှုမရှိဘဲဖြစ်နေတယ်ဆိုရင်ဒါရောဒီအပေါ်ဒီအုပ်ချုပ်သူတွေဒီမူအရချတဲ့သူတွေမှာတာဝန်မရှိနိုင်ဘူးလားဆရာဦးစီသူအောင်မြင့်
မမရဲဆိုတာကတော့ခုတော့နေရာဒီမှာပြောနေကြတဲ့ဟာတခုကလက်ရှိတာဝန်ယူလိုက်တဲ့ဒီနိုင်ငံရေးပိုင်ဆိုင်ရာကောင်းဆောင်တွေပေါ့နော်ဝန်ကြီးတွေရှိတယ်သက်ဆိုင်ရာပြည်နယ်တိုင်းဝန်ကြီးချုပ်တွေရှိတယ်အဲတိုင်းတည်းကဝန်ကြီးတွေရှိတယ်တို့တွေကတို့တွေရဲ့ဟိုတာဝန်ပေါ့နော်ကျွန်တော်နားလည်တော့ဆိုမှန်ကန်တဲ့မူဝါဒတွေ policy တွေချဖို့လိုတယ်အဲဒါပေမဲ့ဒီလိုမျိုးမှန်ကန်တဲ့မူဝါဒ policy တွေချလိုက်ရုံနဲ့အခြားမူဝါဒတွေမှာဆိုရင်အရှင်ပြေကောင်းပြီးသွားနိုင်တယ်ဒါပေမဲ့ဒီတိုင်းဒီမှာကျတော့မဟုတ်ဘူးဒါပေမဲ့ကျတော့ရန်ရအောင်နဲ့ရန်ရအောင်ဖြစ်အောင်လာနေခက်စ်ကိုလာရတဲ့အချိန်ကြီးဖြစ်တဲ့အတွက်ကြောင့်တို့တွေအားလုံးလည်းရရလို့မရဘူးဒီဝန်ကြီးလည်းပဲဒီတော့ဝန်ကြီးချုပ်လည်းပဲဒီနေ့တိုင်းအဲအရှေ့ဝန်ကြီးတွေကအားလုံးလည်းသူရရလို့မရဘူးတို့ချလိုက်တဲ့မူဝါဒတွေကလက်တွေ့တကယ်တကယ်လိုက်လိုက်လာပြီးတော့အကောင့်ထဲပေါ်ရတာမပေါ်ဘူးကဒါလို့မပေါ်ဘူးမပေါ်ဘူးဆိုရင်ဘာကြောင့်မပေါ်တာလဲမပေါ်တာလဲအဲ့ဒါကိုတို့သိချာကိုပြန်ပြီးတော့မှအော်ဆိုင်ကူလို့လေဒါကြီးကဆက်ပြီးတော့ကောက်ပြတ်ဖို့လို့လေကျွန်တော်ဆိုလို့တဲ့ဘောကတော့လက်ရှိဝန်ကြီးတာဝန်ယူထားတဲ့လူတွေကသူ့ဝန်ကြီးဌာနရန်ရာကြီးလက်ပလာကိုလုပ်ဖို့ပါသူ့ကတာဝန်ရှိတယ်အဲကျွန်တော်ကမှတ်မနေမူဝါဒချမှတ်ပြီးပြီဒါကြောင့်မို့ကျွန်တော်ဒါကိုချပြလိုက်ပြီကျွန်တော်ကတာဝန်မရှိဘူးလို့ဒီလိုပြောလို့မရဘူးအဲတော့သူ့မူဝါဒကမှန်ကန်နေတဲ့အောက်ချီမှာလက်ပကောက်ပြတ်ပုံလာမှုဆိုရင်အဲ့ဒီဝန်ကြီးသူ့ဝန်ကြီးနောက်ပြီးတော့ဘုန်းတော်တို့ဝန်ကြီးချုပ်ကြီးကဒီနေရာကြီးတွေကလည်းဒီလိုပါလက်ပါဆောင်ရွက်အောင်ဒီကောင်မေတ္တာဝန်ထုတ်ပြီးပါရှိနေပါတယ်ခင်ဗျအဲ့လိုကျွန်တော်နားလည်ပါ
โอเคကိုအောင်သူငင်းသဘောထားကိုခင်ဗျာကျွန်တော်တို့အခုကဒီအောက်ခြေရန်နေရမလဲပတ်လို့ဆိုတော့ထောက်ပြချက်တွေရှိရဆိုရင်မလဲဟိုဒီဒီအောက်ခြေဘိုင်းကိုပေါ့လေအုတ်ချက်ရတဲ့အပေါ်ကလူတွေမှာတာဝန်ဘယ်လောက်ရှိရလို့ယူဆလဲ
ဟုတ်ကဲ့ဟိုဒီ NLD အစိုးရတက်လာတဲ့အချိန်မှာပေါ့နော်ဆိုတော့ကျွန်တော်ရက်ဘက်ကဝန်ထမ်းတော်တော်များများနဲ့ဟိုစကားပြောခဲ့ဥပါတယ်ဆိုတော့အချိန်တော့ကသူတို့အနေနဲ့ဒီ NLD ကိုမဲပေးခဲ့ကြတဲ့လူတွေအများစုပါပါတယ်ဆိုတော့နောက်တစ်ခုကကျတော့ NLD တက်လာရင်ပြုပြင်ပြောင်းလဲမှုတွေဖြစ်လာမယ်လို့လည်းဟိုမျှော်လင့်ချက်ထားခဲ့ကြတဲ့သူတွေများပါတယ်ဆိုတော့အဲ့တော့အဲ့ဒီအချိန်မှာကျွန်တော်မြင်တာကတော့ဟို NLD အစိုးရအနေနဲ့ဟိုအခွင့်အခါကောင်းလက်လွတ်သွားတယ်ပေါ့နော်ဆိုတော့အဲ့တော့ပြုပြင်ပြောင်းလဲရေးကိုမြန်မြန်ထက်ထက်လုပ်ရမယ့်အချိန်မှာမလုပ်လိုက်မိတဲ့အခါကျတော့အခုကဝန်ထမ်းရရကအရင်လိုပုံမှန်အတိုင်းပဲပြန်ပြီးတော့ဟိုသွားတဲ့ပုံစံပြန်ဖြစ်သွားပါတယ်ဆိုတော့ရန်တရားဝန်ထမ်းတွေရနေပြီးတော့အစိုးရကိုပြန်မောင်းတဲ့ပုံစံပြန်ဖြစ်သွားတယ်ပေါ့နော်ဆိုတော့အဲ့လိုအနေထားမှာဒီအပေါ်ပိုင်းကမူဝါဒတွေချမှတ်ဖို့လည်းလိုပါတယ်ဆိုတော့နောက်တစ်ခုကကျတော့ဒီဝန်ထမ်းတွေနဲ့ပတ်သက်လို့ရှိရင်ကျွန်တော်မြင်တာကတော့ဟိုစုပေးထံပေးစနစ်ပေါ့နော်ဟိုတော်တဲ့သူတွေကိုချီးမြှောက်ဖို့လိုသလိုဟိုခုနလိုအရေးယူရမယ့်သူတွေကိုလည်းအရေးယူဖို့လိုပါတယ်ဆိုတော့နောက်တစ်ခုကကျတော့ဒီရန်ရာထဲမှာကျွန်တော်တို့ဘာတွေအားနည်းချက်ဖြစ်နေသလဲပေါ့နော်ဆိုတော့ဒါတွေနဲ့ပတ်သက်လို့လည်းသိချဟိုကျွန်တော်တို့လေ့လာပြီးတော့သုံးသပ်ဖို့လိုတယ်လို့ထင်ပါတယ်အထူးသဖြင့်ဟိုကျွန်တော်ဆွေးနွေးခဲ့ရတဲ့အပိုင်းမှာတော့ဘာတွေသွားတွေ့လဲဆိုတော့ဒီဝန်ထမ်းတွေအနေနဲ့လစာတိုးပေးဖို့သူတို့မပြောဘူးဒါပေမဲ့သူတို့ရဲ့ရုံးမှာသုံးနေရတဲ့စာရွက်စာတမ်းစက်ကူဂျင်းရန်တရားဓာတ်ဆီစသဖြင့်ဒါတွေနဲ့ပတ်သက်လို့ပြည်ပြည်ဝဝဖြစ်တင်ပြီးပါဆိုတဲ့အမျိုးတောင်းဆိုမှုမျိုးတွေကျွန်တော်ကြားခဲ့ဥပါတယ်ဆိုတော့အဲ့တော့ဒါတွေနဲ့ပတ်သက်လို့အစိုးရအနေနဲ့ရောဘယ်လိုလေ့လာမှုတွေရှိသလဲဘယ်လိုကျွန်တော်တို့သုတေသနတွေရှိသလဲပေါ့နော်ဒါတွေလည်းအရေးကြီးတယ်လို့ထင်ပါတယ်ခင်ဗျာ
โอเคก่อนทุนนี้ซุนิไปละเจซุวาสรเราเจอที่ซุนิวะตัวก็ปาวินหมดสะตั่วท่าได้ปกติชูแล้วลีไลน์มามาชื่อนี่ไปได้อะยินซงว่าเราที่ออสเตรเลียနိုင်ငံอ่ะอู้เมียสวยဖြစ်ไปอู้เมียสวยเนี่ยตัวละแล้วซุนิรู้ยาไปครับ
เนี่ยโอเคทีนี้ข้องเนี่ยนี่โหตํารายีเนี่ยที่เล็กชิลงเอามาโรงงานสีนี่เนี่ยปัดตะลุซุนินี่เลยลูกเราอะลูกก็ตบปอกไปอะแล้วโหเราပြောจินน่ะวะเนาะอซวยอันนี้เนี่ยတကယ်လို့ဒါဥစားပေါ့လက်တွေ့အကောင့်ထဲပေါ်တဲ့နေရာမှာကျွန်တော်တွေ့တာအပိုင်းနှစ်ပိုင်းတွားတွေ့တယ်ဗျပထမတစ်ပိုင်းကတကယ်ဟိုအနေဒီအစိုးရတက်လာတဲ့အခါမှာကို့အတွင်းမှာကင်တွေရတာဟိုကို့အတွင်းမှာဆိုတာကအနေဒီအတွင်းကဒီတာဝန်ပေးထားတဲ့ဝန်ကြီးတွေနောက်တစ်ခါလုပ်ငန်းတာဝန်ပေးထားတဲ့ပုံစံတွေမှာကင်ရတွေ့ရတာတကယ်လို့ထိတိယောက်ယောက်သမရအကြီးအနေနဲ့ကင်တွေ့နိုင်ပေမဲ့ကျွန်တော်မြင်တာကကိုယ်ဒီပုံကပေးထားတဲ့ဥပဒေတဲ့ပူကျော်ပြီးတော့သွားလုပ်လို့မရဘူးပြ။အဲ့ဒါဘာလို့ဆိုရလဲဆိုတော့တပ်မတော်ကဟိုခန့်ထားတဲ့ဝန်ကြီးတွေအဝန်ထမ်းတွေဥပမာအဖြစ်အမြဲတမ်းဆိုတဲ့အပုပ်ကိုယ်တွေနဲ့ပတ်သက်လို့စဉ်းစားတဲ့အခါကျရင်ဒီဟိုအစိုးရဖြစ်တဲ့ဒီအစိုးရအဖွဲ့အစည်းဖြစ်တဲ့သမရကနေပြီးတော့လုပ်ချင်တိုင်းလုပ်လို့မရဘူးနဲ့ကာကွယ်ရေးဦးစီးချုပ်ရဲ့ဟို
ကင်တွယ်မှုပေါ်မှာပဲမူတည်နေတဲ့အခါကျတော့ကျွန်တော်အဲ့ဒီမှာသမရာကြီးအနေနဲ့တကယ်ထိထိရောက်ရောက်လုပ်တဲ့အခါမှာအဲဒီသမရော်နဲ့ပတ်သက်တဲ့ဝန်ထမ်းတွေကိုထိထိရောက်ကင်တွယ်နိုင်ပါမလားလို့ကျွန်တော်တို့ဘက်ကစဉ်းစားလာတဲ့တွေ့တယ်ဗျ။ဟု
တ်ကဲ့
အဲ့တစ်ချက်ပါ။နောက်တစ်ချက်ကကျွန်တော်တို့ဟိုပြည်သူမျက်နှာမူတဲ့တကယ်ဝန်ထမ်းတွေနောက်ဝန်ကြီးတွေကိုကျွန်တော်တို့ကတကယ်ကိုထိထိရောက်ရောက်ရေးယူပလိုက်ဖို့လိုပါတယ်။အဲ့လိုရေးယူတဲ့အခါမှာလည်းဘိုးစားပေါ့ဟိုတတ်မတော်ကလူမို့လို့ကင်တွယ်လို့မရဘူး။နောက်အရက်ဘက်ကလူမို့လို့ဒါကတော့ကင်တွယ်လို့ရတယ်ဆိုတော့အနေထားမျိုးမဟုတ်ပဲနဲ့တကယ်ကိုထိထိရောက်ရောက်ကင်တွယ်မှသာလေကျွန်တော်တို့သမရရဲ့ဒီတကယ်လုံးမဲ့လုပ်ငန်းစဉ်ရှေ့ရကအကောင့်တွေပေါ်လိမ့်မယ်လို့ကျွန်တော်မြင်ပါတယ်။ကျွန်တော်ရဲ့အမြင်လေးကိုကျွန်တော်ဒါတော့တင်ပြတာပါ။
ဟုတ်ကဲ့ဦးမြစ်ဆွေဆွေးနွေးတာကျေးဇူးပါဆိုတော့ကျွန်တော်နောက်တစ်ခုကတော့ဒီဖင်လန်နိုင်ငံကိုငင်းချမ်းဖြစ်ပါတယ်ကိုငင်းချမ်းရဲ့သဘောထားလဲဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်မေးချင်တာကတော့အခုဆက်ပြီးတော့သမရဦးမြစ်ကနေပြီးတော့သူ့အတူမိန်ကုန်းတွေဘလောက်ပြောပြောနောက်ဆုံးကြရင်ကျွန်တော်တပုလို့ပြန်လဲပြီးတော့2008အခြေခံဥပဒေတွေအမျိုးသားယဉ်ကြားစိတ်ရည်တွေနဲ့ပဲပြောက်သွားမယ်လို့ကျွန်တော်ကထင်တယ်ဥပမာတစ်ခုဆိုလို့ရှိရင်ကျွန်တော်တို့တိုင်းရင်းသားရေးရဝင်ကြီးရှိတယ်ပေါ့တိုင်းရင်းသားရေးရဝင်ကြီးကအော်ဘယ်လိုပြောမလဲငင်းညာရေးပွဲစားပေါ့မုံနေရဲ့ပွဲစားလို့ပဲဖြစ်သွားတယ်တခြားတိုင်းရင်းသားတွေကတော့စိတ်မဝင်စားဘူးဥပမာတော့အခုကုသန်းရောင်းဝယ်ရေးနဲ့ဟိုကုသန်းစီးပွားတို့အဲ့လိုဒေါက်တာအတုတွေနဲ့ပေါ့အစိုးရကတက်လာတယ်ဒီလူတွေအရေးချင်းမရှိတာလည်းသိတယ်ပြောချင်တာတွေပြောတာလည်းသိတယ်ဒါပေမဲ့အစိုးရကမပြောနိုင်ဘူးအဲစစ်တပ်တို့အောက်ခြေတို့အဲ့ဒါတွေပြောနေလို့မရဘူးကျွန်တော်တို့ဒီ NLD အစိုးရကဆပြီးတော့ဝင်ကြီးခန့်ကလေးကလွှဲနေတဲ့ဟာတွေကိုဒီဥရမတာဥဝင်းမြစ်ကပြင်နိုင်မလားမပြင်နိုင်လားဆိုတဲ့ကိစ္စကိုပဲကျွန်တော်ကဟိုပြောဘယ်လိုပြောမလဲပို့ပြီးတော့မေကုန်းထုတ်ရှင်ပါလေကိုစီတော်မြစ်တို့ကွန်တူကြီးတို့လည်းပို့ပြီးရှင်းနိုင်ပါမယ်ဥပမာနိုင်ငံခြားရေးဝင်ကြီးဆိုလို့ရှိရင်ဘယ်သူမှန်းကိုကျွန်တော်အခုမသိတော့
ဟုတ်ကဲ့ဟိုဆလူလာတော့ဒီ
ဆလူလာတော့ဒီ
တက်ကတက်ကဒီအစိုးရရန်ရမ်းမှာ
ဒီကံဥပဒေအမျိုးသားရင်ကြားစီရင်ကိုပြန်လွှဲချမှာပဲကျွန်တော်ကြောက်ပါလေကျေးဇူးကြတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဆလူလာတော့ဒီအစိုးရရန်အုပ်ချုပ်မှုရန်ရမ်းမှာဒီတက်ကဟိုချုပ်ကန်ထားလို့မလုံနိုင်မကန်နိုင်တဲ့အပိုင်းကတပိုင်းပေါ့လေဒါပေမဲ့အရက်ဖက်ကအုပ်ချုပ်နေတဲ့အပိုင်းမှာကိုဟိုလောက်တာကန်တာတွေအားမရစရာတွေရှိနေတယ်ဆိုပြီးတော့ဒီကိုငင်းချင်းမေကွန်အဲ့ဒါကိုအဓိကထောက်ပြသွားရတယ်လို့ကျွန်တော်နားလဲပါတယ်ဆိုတော့ဆရာဦးစီသူအောင်မြင့်အခုသူထောက်ပြတယ်လို့ပေါ့လေဒီအစိုးရဒီအုပ်ချုပ်ရေးပိုင်းမှာဒီအောက်ခြေပိုင်းမဟုတ်ဘဲနဲ့ဒီဟိုအပေါ်ပိုင်းနေမှာပေါ့လေဒီဝင်းကြီးအပိုင်းနေဒီဝင်းကြီးချုပ်ပြုအပိုင်းနေမှာပေါ့လေအုပ်ချုပ်ရေးပိုင်းဒီအပေါ်ပိုင်းမှာနေရာယူထားတဲ့လူတွေထဲမှာကိုဟိုမလုံနိုင်မကင်နိုင်ရှိနေတာနဲ့မလဲနိုင်တာမျိုးကဘာဖြစ်လို့လဲဒီလဲနိုင်တဲ့အရေးချင်းရှိတဲ့လူတွေမရှိလို့များလားဒါမှမဟုတ်ရင်လည်းဟိုလဲဖို့အခက်အခဲတွေဘာများရှိနေလို့ဆရာအနေနဲ့ယူဆလဲဆရာ
ကျွန်တော်တူကြီးအမေအရတော့ဒါကတော့ဟိုတက်ဆိုင်ရာဒီအစိုးရပေါ့နော်ဒေါက်တာစစ်ကြီးအပါပဲသူတို့ဒီကစဉ်းစားတာဘယ်လိုစဉ်းစားလဲဆိုတော့ကျွန်တော်မသိနိုင်ဘူးလေဒါသူတို့စဉ်းစားတာပေါ့နော်အဲ့တော့စဉ်းစားတဲ့ဒီမှာအဲဘာလဲလက်ခုရှိနေပါလဲအခုကတော့အဲ့တော့ပုံလိုက်ရအခုလက်ရှိဆောင်ထားတဲ့လူတွေကတင့်တော်တယ်သူတို့ခင်လက်ခင်နေကြလားပေါ့အဲဒီလူတွေအရင်ချင်းတကယ်လက်ရှိတယ်ဒီလိုပဲသူတို့ခင်လက်ခင်နေကြလားပေါ့အဲဒီလိုဖြစ်နေဆိုတော့သူလဲဖို့ကြိုးစားမှာမဟုတ်ဘူးပေါ့နောက်တစ်ခုကဘာလဲဆိုတော့ဟုတ်ပြီတချို့ကလူတွေကိုသူတို့တွေ့နေပြီဒီလူတွေကအရင်ချင်းမရှိဘူးလုံးလုံးနဲ့ကိုင်နေကြောလို့ရှိဘူးဒါပေမဲ့ဒါတွေကိုလဲလိုက်ပြုတ်လိုက်မကြကနာအဲ့လိုလုံးလိုက်တယ်ဆိုရင်အစိုးရအဖွဲ့တည်ငြိမ်မှုမရှိဘူးလို့ခင်သွားမှာဆိုလို့သူမလို့ပဲလေဒီလိုပဲဟိုဥစ္စာပေါ့နော်ဒီရေဖြစ်အောင်ပြောတာကိုပြကျင်လို့ထားတယ်လားဒါလည်းတော့ဒီမှာမသိဘူးကြာကျွန်တော်ဒီချင်းဟိုအမေရပြောမယ်ဆိုရင်တော့ဟိုမဖြစ်တော့တဲ့ခုနကဟိုကိုရင်းနဲ့ပြောတာကိုလည်းကျွန်တော်ထောက်ခံပါတယ်အောက်ခြေကြီးရပြောင်းလို့မဟုတ်ပါဘူးတချို့အဲ့ဒီအစိုးရကဒီနိုင်ငံရေးပြည်သူ့ပေါ်လဲခံထားတဲ့ဒီဝန်ကြီးတွေသူ့ဝန်ကြီးတွေပြီးတော့မှအောက်မှာရှိတဲ့ဒီဝန်ကြီးတွေဝန်ကြီးတွေအများကြီးလည်းဥစ္စာတွေထဲမှာမဖြစ်တော့တာကြီးပြည်ပြောင်းလဲမှုမကန့်ကြီးတာကြီးကျွန်တော်တို့ဆိုရင်တော့ဖြစ်ပါတယ်တချို့ဟာတွေအဲ့ဒါမျိုးဆိုရင်တော့ဟိုလဲပြင်လဲကြောက်ပြင်လဲလို့ထင်ပါတယ
်ဟုတ်ကဲ့ဆိုတော့ကိုအောင်သူငယ်ကိုလည်းမေးချင်ပါတယ်ဒီအစိုးရအနေနဲ့ဒီလူမှန်နေရာမှာဖြစ်အောင်ရွေးရနေရမှာရောဘယ်လိုပုံစံမျိုးတွေနဲ့ဟိုရွေးဖို့လိုမလဲဟိုစကားနားထောင်တဲ့လူမျိုးရွေးမှာလားပါတီကဟုတ်မဟုတ်လုံးနိုင်ကိုင်းနိုင်တာဝန်ပေးပြီးရွေးတင်သလားကိုအောင်သူငယ်အနေနဲ့ဟိုဘယ်လိုမျိုးရွေးတာမျိုးကဟိုတကယ်အကျိုးရှိမယ်လို့ယူဆလဲ
ဟုတ်ကဲ့ဟိုရေဘူးရပြောရင်တော့အနိုင်ရတဲ့ပါတီကသူတို့နဲ့အလွမ်းသင့်တဲ့လူသူတို့စိတ်ကြိုက်ဖြစ်တဲ့လူတွေကိုတတ်နိုင်ကြလောက်ဟိုဝင်ကြီးခန့်ကြတာများပါတယ်ဆိုအခုအနေထားမှာပြန်ကြည့်တဲ့အခါကျတော့ပထမဦးဆုံးတစ်ချက်ကဒီအစိုးရတက်လာခါစားမှာပြောတဲ့မူကိုပြန်သုံးသပ်သင့်တယ်လို့ထင်ပါတယ်အဲ့တော့ဗာလဲဆိုတဲ့အခါကျတော့အစိုးရကိုသေးသေးပဲထားမယ်ဝင်ကြီးရေအတွက်ဒီရှော့ပြင်မယ်ဝင်ကြီးဌာနတွေပေါင်းမယ်ဆိုတဲ့မူဟာအလုပ်ဟုတ်ဖြစ်မဖြစ်ဆိုတာအခုချိန်မှာကျွန်တော်ထင်တယ်ပြန်သုံးသပ်ဖို့သင့်ပြီလို့ထင်ပါတယ် နောက်ဒုတိယတစ်ချက်ကကြတော့ NLD အစိုးရအဖွဲ့ရဲ့ဝင်ကြီးတွေကိုကြီးလိုက်မယ်ဆိုရင်ပြည်မြတ်သက်တမ်းကကျွန်တော်တို့အသက်80ကျော်တွေဖြစ်နေတာများပါတယ်ဆိုတော့အဲ့ဒီနေသားမှာဒီဝင်ကြီးတွေရဲ့ဟိုလူငယ်တွေနဲ့လည်းတစ်ဖက်ကပေါင်းစပ်တဲ့နယ်ဆိုရဲဟိုဆွေးနွေးချက်တွေလည်းဒါတွေကျွန်တော်တို့အများကြီးရှိပါတယ်ဆိုတော့အဲ့ဒီနေသားမှာပြန်စဉ်းစားတဲ့နယ်လို့ထင်ပါတယ်ကျွန်တော်နောက်ကကျတော့ဒေါအောင်ဆန်းစုကြည်သို့မဟုတ်ရင်လည်းကျွန်တော်တို့ NLD ပါတီရဲ့စဉ်းစားပုံကတာဝန်ပေးတဲ့အခါမှာဒီပါတီပေါ်မှာသစ္စာရှိတဲ့သူတွေကိုပို့ပြီးတော့တာဝန်ပေးတဲ့သဘောတွေ့ရပါတယ်ဥမာငင်းညာရေးကော်မရှင်ပါပဲជីជីသို့မဟုတ်ရင်ဝန်ကြီးအဖွဲ့ပါပဲជីជីပေါ့နော်ဒါတွေတွေ့ရပါတယ်ဆိုတော့တစ်ဖက်မှာကျတော့ကျွန်တော်တို့အရေးချင်းသက်စာလို့ရှိရင်သစ္စာရှိမှုပေါ့နော်ဒီ royalty ကိုပို့ပြီးတော့ကြည့်တဲ့အနေအထားရှိတယ်ဆိုတော့ဒါနဲ့ပတ်သက်လို့လည်းအခုချိန်မှာတော့ကျွန်တော်ထင်တယ်ပြန်ပြီးတော့ဆန်းစစ်ဖို့တင့်ပြီလို့တော့ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကောသူညင်းကျေးဇူးပါကျွန်တော်တို့ဆွေးနွေးပွဲအတွက်ကို Facebook တွေ email တွေပို့ထားတာတချို့လည်းကြံနေပါသေးတယ်တချို့စာရီတော့မဆုမမဲ့ဖတ်ပြပေးပါဦးမယ
်ဟုတ်ကဲ့စီသူနိုင်ဆိုတဲ့အကောင့်ကတော့လူတွေမူတွေဘလောက်ပြောင်ပြောင်စိတ်ဓာတ်တွေမပြောင်းမဲနဲ့ဘာမှဖြစ်ရမရှိဘူးအောက်ခြေကနေအပေါ်ဆုံးအထိလူသားချင်းဝတ်စံတုံးအခွင့်အရေးအပြန်လာလေးစားယုံကြည်မှုစာနာနားလည်စိတ်ရှိစွာနဲ့မှန်တာလို့ဟုတ်တာပြောစနစ်အရင်ပြောင်းကြပါတဲ့လီယိုနာໂດဆိုတဲ့အကောင့်ကတော့ပြင်ရမှာကတော့ဌာနအကုန်လုံးပါပဲခေါရိုးကျိုးနေတဲ့အကျင့်တွေနဲ့စိတ်ဓာတ်တွေအရင်ပြင်ရမှာပါဒီမျိုးဆက်ကတော့ထားလိုက်ပါတော့နောက်လာမယ့်မျိုးဆက်တစ်ခုမှာတော့ဂျပန်တွေလိုမျိုးအခြေခံအဆင့်မှာနီတိကိုဦးစားပေးတင်ပြီးတော့တိုင်းပြည်ကိုပြောင်းလဲမှရပါမယ်ဆိုပြီးပြောထားပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်တို့ဒီတကုံမျိုးတစ်ခါဦးလာထွန်းကလည်းစာပေးပို့ထားပါသေးတယ်ကိုညံဝင်းအောင်ဖတ်ပြပေးပါဦးခင်ဗ
ျအကျိုးချအာဏာနဲ့ဒီမိုကရေစီပြည်ပြန်ပြောင်းလဲရေးမှာအဓိကအရေးကြီးတဲ့အချက်ကတရားဥပဒေစိုးမိုးရေးလို့ယုံကြည်ပါတယ်ဆိုလိုတာကပြည်ထောင်စုနဲ့တရားစီရင်ရေးပြဿနာတွေရှင်းလင်းကွဲပြားဖို့လိုပါတယ်။မူရေးဆေးဝါးအမှုကြီးတွေအခြေခံအခွင့်အရေးဆိုင်ရာအမှုတွေနဲ့ပြစ်မှုကြီးတွေဥပမာလက်ဘရောင်းတောင်ရွာသူဒေါခင်ဝင်းလူသတ်မှုမှာတရားရုံးကတရားခွင်မှာဥပဒေဆိုင်ရာအငင်းပွားချက်တွေကိုသက်သေထင်ရှားစစ်ဆေးခြင်းဖော်ထုတ်ခြင်းမရှိဘဲအမှုကိုပိတ်သိမ်းခြင်းမျိုးပြီးတော့ရှင်းနေကြီးဥက္ကဋ္ဌနီတတ်မှုလိုတာမန်လူသတ်မှုမျိုးလုံးဝမဟုတ်ဘဲတော်တော်များများပူပေါင်းပါဝင်ပတ်သက်နေပြီးအထင်ကရနေရာကြီးတွေမှာမောင်းမြန်ပစ္စတိုတနတ်နဲ့တပ်ဖြတ်မှုကိုအကြမ်းဖက်နှိမ်နင်းရေးဥပဒေနဲ့တရားဆွဲဆိုခြင်းမဟုတ်ဘဲလူငယ်သဘာဝတာမန်လူသတ်မှုမျိုးပုံမှန်နဲ့တရားဆွဲခြင်းစရာတွေနဲ့သတင်းတော်တွေကသတင်းလိုက်တဲ့လူသတ်မှုမှာတရားခဏ်တွေကထောင်10နှစ်ကျပြီးသတင်းတော်ကနိုင်ငံတော်လွှတ်ဝက်ချက်ဥပဒေနဲ့ထောင်14နှစ်ကျခံရမလို့ဖြစ်နေလို့သမရာကြီးထံအတနာခံနေရတဲ့အဖြစ်တွေကလူတွေနားမလည်နိုင်ဖြစ်နေရတာပါ။အောက်ခြေအဆင့်တွေမှာအဓိကလို့ဖြစ်နေတဲ့ပြည်ထောင်စုနဲ့နေဆက်လုံညုံရေးလို့အုပ်ချုပ်ရေးအာဏာနဲ့တရားစီရင်ရေးအာဏာတွေရောထွေးနေသလိုပြည်သူတွေခံစားနားလည်နေတာတွေကိုသမရရဲ့အခွင့်အာဏာအရစစ်ဆေးဆောင်ရွက်တင်ပါတယ်လို့တင်ပြခြင်းပါတယ်ခင်ဗျာ။
ဟုတ်ကဲ့ဒါတော့ဒီတကုံမျိုးတက်ကဦးလာထွန်းပေးစာပါခင်ဗျာဆိုတော့ဒီဦးလာထွန်းရဲ့စာထဲမှာတော့ဒီတရားဥပဒေစိုးမိုးရေးပိုင်းကိုထောက်ပြထားတယ်လို့ပဲဒီအုတ်ချုပ်ရေးကဏ္ဍမှာဟိုတက်မတော်ပါနေတဲ့အပိုင်းကိုလည်းသူကပြောနေတာရှိပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ဆရာဦးစီသူအောင်မြင့်ကျွန်တော်တို့ဒီအုတ်ချုပ်ရေးမှာတက်ကတိုင်ရိုက်ပဲဖြစ်ဖြစ်အသွင်ပြောင်းပြီးရောပဲဖြစ်ဖြစ်ထိန်းချုပ်မှုတွေရှိနေတဲ့ကိစ္စတွေရှိနေတယ်ဆိုတော့တကယ်လို့များဒီလိုတက်နဲ့ဆက်ဆက်တဲ့နေရာတွေမှာမကြိုက်လို့လူစားလဲခြင်းနဲ့အပြောင်းလဲလုပ်မယ်ဆိုရင်ရောအစိုးရအနေနဲ့လုပ်ဖို့လွယ်နိုင်မှာမလားဆရာ
ကျွန်တော်တင်တဲ့ဒီအပြောင်းလဲလုပ်တဲ့ကိစ္စအတိုင်းကိစ္စတိုင်းမှာဟိုအကုန်လုံးကိုတကယ်လက်ထဲပါညာဒါကတော့ဖြစ်ပြနေတာပဲဖြစ်မှာမဖြစ်နိုင်ဘူးလေအဲ့တော့ဟိုဘာလို့ချင်းကလေးသူလောက်တာအစိုးရကတော့အရင်စဉ်းစားမှာပေါ့ကိုလည်းကပြောလို့သမရကသူတကယ်ပဲသူကဒါကိုလက်ခံပြီးလားသူ့ပြည်ပြောင်းလဲရေးနဲ့လိုက်ပါနိုင်ရင်းရှိတဲ့ညာရာန်းကြီးအမှုထမ်းတွေကိုအတူတူမှမြန်မာအစားထိုးဖို့သူကဒါကိုဥပမာကလုပ်မယ်ဆိုရင်ကိုယ်တော်ကပြောသူအမှန်တရားမှာဆိုလိုက်တဲ့ final မှာပေါ့နော်တပိုင်းကအဲ့လိုပုံစံနဲ့တွားတဲ့ဝင်းဌာနတုံးခုကဒီတပိုင်းတွားမယ်အချက်နဲ့တပိုင်းကတော့ဒီအစုပ်ရဲ့ရန်လျားမျိုးမှာတိုင်းရိုက်ကင်ပြလို့ရတဲ့အပိုင်းတွားမယ်အဲ့မှာပေတိုင်းကိုအရင်ကင်ပြလို့မယ်ကျွန်တော်တို့နားလည်လာတော့အစိုးရကဒီလုပ်တဲ့ဟာကိုသူရင်းနှီးတင်တယ်နောက်အဲ့လိုလုပ်တဲ့ဒီမှာလဲတရားရုံးနဲ့အကုန်လုံးကိုအောက်ချီမှာမတော်မတည့်တဲ့ဒီလိုကိုလဲမယ်ဆိုတာထက်ကိုခက်ကပုံလို့ကအရေးကြီးတဲ့ level တွေပေါ့အဲ့တော့ဒီမှာလုံးလုံးလေးလေးလေးလေးဆိုရင်ကျွန်တော်ကတော့ပြောလို့ပဲဒီဝင်ကြီးစိတ်နေပါလိမ့်အဲ့ဒါဒီကိုအရင်ကြည့်လို့လို့လေဒီနေ့ဒီတိုင်းတော့ energy ဆိုတာခက်လာတာမှန်နေမဲ့ဒီကြောင်းလေးကိုသူနားဖို့နေရလားတကယ်ဝင်လုံးလေးရလားတကယ်ပြည့်ကြောင်းလေးမှုကဒီတိုင်းပဲဟိုဖြစ်နေလားဆိုတော့ဆောက်ပြန်ဖြစ်ဖို့လိုတာပေါ့အဲ့တော့ပြည့်ပြည့်ကြောင်းလေးမှုဆိုတဲ့ဥစ္စာအဲဥပမာကျွန်တော်လွယ်လွယ်ဥပမာလေးတစ်ခုပြောမယ်ဆိုရင်ပညာရေးဆိုတာတော့ကျွန်တော်ပညာရေးက ီချက်မှတ်ပြီးတော့မှရန်ကုန်ကိုအောက်တန်းကျတဲ့အဖြစ်ကိုရောက်တယ်ဆိုတာအားလုံးလည်းအသိပဲအခုချိန်စဉ်းစားပြီးခေါ်ညာတဲ့ဒါပိုက်ချားမယ်ဆိုတဲ့အသိပညာပေးတဲ့ပညာရေးမျိုးဖြစ်အောင်လုပ်မယ်ဆိုတဲ့အားမျိုးကဒါပြည်ပြည်ကျောင်းလေးမှာဒီလိုမျိုးကိုစွန့်ပိုင်သွားမှာပေါ့အဲ့လိုမျိုးစွန့်ပိုင်မှုတက်ကိုဝန်ကြီးတွေကဘယ်လောက်များစားထားပြီးလဲအောက်ခြေကဘယ်လောက်လိုက်တာလဲအဲ့ဒါပြည်ပြည်ကျောင်းလေးလုပ်ချက်စီမှာပြည်ထောင်စုကရမယ်လို့ကျွန်တော်မထင်ဘူးကျွန်တော်ထင်တာဒီပိုက်ရေးကြည့်တယ်ရေးကြည့်တဲ့အပိုင်းဒီလိုချက်တယ်မှာမြေလုံးရဲ့အပိုင်းလေးတော့အရာမ်းမှာဆိုကြီးတဲ့အပိုင်းလေးအဲ့ဒါတွေကိုစမိတိကျအဆင့်မြင့်အဆင့်လောက်သွားမှသာဒါအောင်မြင်ပြီးတော့မှလက်တကျရဲ့ပြည်ပြည်ကျောင်းလေးလို့တော့ကျွန်တော်ယူဆပါတယ
်ဟုတ်ကဲ့ပါဝင်ဆွေးနွေးပြည့်တဲ့ဦးစီသူအောင်မြင့်ဦးအောင်သူငယ်ကိုယ်တိုင်ပါဝင်ဆွေးနွေးသူတွေစာပေပို့သူတွေနဲ့တော်တော်ရှင်တွေအားလုံးကိုလည်းအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ